တနင်္ဂနွေနေ့ကမြန်မာစစ်အစိုးရကနေတရင်းစာရှင်းလင်းပွဲတရက်ပြုလုပ်ခဲ့ပြီးလူ့ရေးစေဝါကိစ္စ၊ရန်ကုန်မြို့မှာမကြသေးမီကဘုံပေါက်ကွဲမှုကိစ္စ၊တောင်ထရီကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်းတော်ကြီးဒက်စမန်တူတူနဲ့ဂျက်တမရာဟောင်း၊ဘတ်လာဟာဗာတို့ပူးတွဲထုတ်ပြန်တဲ့အစီအစဉ်စာအကြောင်းလူသားချင်းစာနာမှုထောက်ကူနဲ့ပတ်သက်လို့ရှီလေးလိုမျိုးဆက်ចောင်းသားတွေပြောဆိုချက်စသဖြင့်တို့ထည့်သွင်းဆွေးနွေးသွားတာကိုသောရရှင်များအသိဖြစ်ပါတယ်။အခုလိုပြောဆိုချက်တွေအပေါ်မြမဒီမိုကရေစီလှုပ်ရှားသူတွေကတုံ့ပြန်ခဲ့ကြတာကိုဒီဝေမြန်မာပိုင်းဌာနထိုင်းချီဆိုင်သတင်းတော်ဒေါ်အီမာကအခုလိုသတင်းပြဖို့ထားပါတယ်
။သောရရှင်များရှင်အောက်တိုဘာလ23ရက်နေ့မှာပြုလုပ်တဲ့မြမစစ်ဆွေးရသတင်းစာရှင်းလင်းပွဲပါအချက်အလက်တွေနဲ့ပတ်သက်ပြီးမြမဒီမိုကရေစီအင်အားစုတွေကပြန်လည်တုံ့ပြန်ခဲ့ရမှာတော့ NCUB ကပြောဆိုမြန်မာနိုင်ငံအမျိုးသားကောင်စီရဲ့အတွင်းမှုအဖွဲ့ဝင်ဖရိုမန်ရှာကအခုလိုပြောဆိုသွားခဲ့ပါတယ်
။ဒီစာရင်းကကျက်မလေးမတရားလုပ်ကြံဆိုဆဲလို့တင်လိုက်တဲ့စာရမဟုတ်ဘူးဗျ။ဒါတကယ်ခိုင်တုံတဲ့အကြောင်းတရားကိုအခြေခံပြီးရေးထားတာဖြစ်တယ်။တောင်းမို့ဒီစာရမ်းတွေအရင်ကောင်းမှုနဲ့ခိုင်မာတဲ့စာရမ်းတွေဖြစ်တော့ဒါစကူးကြီးကောင်းစားတို့တင်လိုက်တာအာတို့အမျိုးတို့တင်လိုက်တာ။တင်တော့တကဘာလုံးကပြင်းပြပြပါအလုံးကလက်ခံတတ်ထောက်ခံတဲ့ပြုစား။အတမင်တက်တက်စားတိုက်ပြီးတော့လူဝိရစီချင်တဲ့အလုံးမဟုတ်။မန်ကန်တဲ့ချင်းရတစ်ခုပေါ်မှာအလုံးအဝိုင်းတော့ထောက်ကမ်းသွားတာဖြစ်တယ
်။ဒီသတင်းစာရှင်းလင်းပွဲမှာပဲကြံကြိုင်းဝင်ကြီးဘုံကျော်ကျော်ဆန်းကရန်ကုန်မြို့ကထရိတ်တဟိုတယ်နီးကဘုံပေါက်ကွဲမှုဟာအမျိုးသားညီလာခံကိုဖျက်ဆီးလို့မရတာကြောင့်လုတာဖြစ်ကြောင်းပြောဆိုသွားခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဖရိုမန်ရှာကတော့ဒါဟာစစ်အစိုးရအတွင်းပဋိပက္ခတွေနဲ့ရန်များနေတာတွေတိုင်းပြည်တွင်းပုံစင်းလုံးမြင့်တက်မှုတွေကြောင့်အခုလိုဖြစ်တာလို့ပြန်လည်တုံ့ပြန်ပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာတောင်းသားများဒီမိုကရက်တက်ဦးရဲ့ဥက္ကဋ္ဌကိုတန်ငယ်ကတော
့ဒီ ABS ပေါ်မှာဆိုချက်တွေဟာလောကအသေးတဲ့အခြေအနေမရှိပါဘူး။ဆိုချက်တွေအားလုံးဟာလောက်ချံဖန်ပြီးကြတဲ့အချက်တွေပဲဖြစ်ပါတယ်။ဒီနေ့အခြေအနေမှာကျွန်တော်ပြောချင်တာကအခုလိုမျိုးတိုင်းပြည်ရဲ့စီးပွားရေးတွေအခြေအနေဒုက္ခတွေအချက်တွေပေါင်းစုံရင်းဆိုင်ရတဲ့အဖြေကိုနိုင်ငံရေးကောင်းဆောင်တွေနဲ့အတူတို့လက်တွဲပြီးတော့မှအဖြေရှာတဲ့အခြေအနေမျိုးမှာလောက်ချံဆိုချက်ဖန်ပြီးချက်တွေဟာအခြေအနေကိုမပြေလည်စေဘဲနဲ့ပို့ပြီးတော့ဒါရှုပ်ထွေးလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒီနေ့နာအဖဟာပြည်ရင်းပြည်ပမှာကံမြင်တာအပြည့်ဆုံးချိန်ကာလလို့ပြောရင်လည်းရပါတယ်။ချုံနေခါးစီအင်ဆိုင်နေရတဲ့ကာလမျိုးမှာဟိုတရားခံနေတဲ့လုံခြုံဖန်တီးနေတဲ့အားရတော့တော့အသေးစိတ်မရှိဘူးလို့ကျွန်တော်တို့ကပြောလို့ပါတယ
်။မြန်မာနိုင်ငံမှာပညာရေးကျန်းမာရေးအကူအညီတွေလိုအပ်နေပေမဲ့အမျိုးသားပြန်လည်သိမြင်ရေးကိုလှုပ်ဆောင်မှတွဲဆုံဆွေးနွေးမှသာရနိုင်မယ်ဆိုပြီး88မျိုးဆက်ကျောင်းသားများရဲ့ပြောဆိုချက်ကိုစစ်အစိုးရကတော့အချိန်ကြိုက်နေရာဝင်ယူတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပေမဲ့CRPP ကပြည်သူ့တော်ကိုစားပြီးကော်မတီအဖွဲ့ဝင်တစ်ဦးဖြစ်တဲ့ဦးထောင်ကိုထန်းကတော့
နေရာဝင်ယူတယ်လို့တော့ပြောလို့မရဘူးလေ။သူလုတ်တင်လုတ်ထိုက်တဲ့တာဝန်ထမ်းဆောင်တယ်လို့ပဲသူလိုပဲယူဆတယ်။အမျိုးသားလုပ်ငန်းစဉ်အမျိုးသားရေးတာဝန်တရအနေနဲ့အမျိုးဆက်တစ်ကျောင်းသားတွေမှလည်းတာဝန်ရှိတယ်နိုင်ငံရေးပါတီတွေမှလည်းတာဝန်ရှိတယ်။ဟိုနိုင်ငံရေးအင်အားစုအားလုံးမှတာဝန်ရှိနာအဖမှလည်းတာဝန်ကျွန်တော်ကဒီလိုပဲမြင်တယ်။ကျောင်းသားဒီအပေါ်မှာယုံတာတခုကတော့ကျွန်တော်အဖွဲ့စည်းနဲ့အကြောင်းသားတွေအနေထားပေါ့အကြောင်းသားတွေကျွန်တော်တို့ကိုလည်းပြောတယ်မင်းတို့ကငါယုံတယ်လို့အကြောင်းသားကစစ်စစ်ရေးခဲ့မှသူကထောင်ကြတာလေထောင်ကြတဲ့အခါကျတော့တို့မှနံပါတ်1ကပါတီအယောင်မရှိဘူးပါတီအယောင်ကင်းမဲ့တယ်နံပါတ်2ကတကယ်လက်တွေ့ဘဝမှာဘဝကိုရင်းပြီးတော့ဘဝစွန့်ပြီးတော့မြစ်စီလာများထောင်ကြခံတဲ့တတိယချက်ကဘဝပြည်နိုင်ငံရေးမှာတတိုင်းပြည်လုံးအတွက်အမျိုးသားရေးအတွက်ဘယ်နေရာမှာအနစ်နာခံရမလဲနစ်နာခံမယ်ပါလို့ရမလဲဘယ်အခါကဏ္ဍမှာပါမလဲပါမယ်ဘာဆိုတော့ပါတီနိုင်ငံရေးမဟုတ်ဘူးရအနာဖပြောသလိုနိုင်ငံရေးတစ်ခုတည်းမှာကိုတတိုင်းပြည်လုံးအတွက်တနည်းအားဆောင်ရွက်လို့ရတဲ့နေရာမှာသူတို့ဆောင်ရွက်မဲ့ဌာနရှိတဲ့ပုံကိုယ်တွေဖြစ်တဲ့အတွက်သူတို့ဟိုကျွန်တော်ကသူတို့ဆောင်ရွက်တဲ့အပေါ်မှာပါတီပဆွဲမှုလည်းမရှိဘူးပုံကိုယ်ကိုယ်ကွယ်မှုလည်းမရှိဘူးတိုင်းပြည်အတွက်အမှန်ကန်ဆုံးနဲ့အကောင်းဆုံးဘယ်လိုနေရာနဲ့ပါဝင်ပြီးတော့ထမ်းဆောင်မလဲဆိုတဲ့တကယ်စိတ်စေတနာရှိတဲ့လူတွေဖြစ်တယ်ဆိုတာသူတို့နဲ့တကယ်လက်တွေ့ဆွေးနွေးတဲ့အခါမှာကျွန်တော်တို့သိရတယ်လေ။ဒါကြောင့်မဒီလူတွေရဲ့အဲလုပ်ရတဲ့ဟာသူတို့ရပြောဆိုချက်တွေဟာတကယ်လက်တွေ့လည်းအကောင်းထဲပေါ်နိုင်မယ်။လက်တွေ့ဘဝမှာလည်းသူတို့လှုပ်ရှားနိုင်မယ်။အကောင်းဆုံးလည်းဖြစ်မလို့လဲကျွန်တော်ကဒီလိုယူဆတယ်လေ
။ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ပဲကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌကိုတန်ငယ်ကလည်း
ဒီတိုင်းချင်းစာနာထောက်ထားတဲ့အကူအညီဆိုတာဒီနေ့လက်ရှိစနစ်လက်ရှိရန်ရားတွေအောက်မှာပြီးနေဆိုရင်ဘလို့မှလူလူတလက်သေးကိုမရောက်ရှိနိုင်တဲ့အတွက်ဒီနိုင်ငံကဟာအမြဲတမ်းတင့်နေလို့ကျွန်တော်တို့အနေနဲ့မြင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဆောင်ကစစ်စစ်ကြောင်းသားကောင်းဆောင်တွေဟာနေရာယူရလို့ကျွန်တော်တို့မမြင်ပါဘူး
။မြန်မာစစ်ဆေးရကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးမြန်မာဒီမိုကရေစီလိုလားသူတွေရဲ့တုံ့ပြန်ချက်များဖြစ်ပါတယ်။